အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာအသေးခံဘုံးနှလုံးပေါက်ကွဲခဲ့တာကြောင့်သတင်းတောက်9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်။ဒါအပြင်သတင်းတောက်5ဦးနဲ့နောက်ထပ်လူ50လောက်လည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အာဖဂန်နစ္စတန်တမိုင်းမှာသတင်းတောက်တွေအများဆုံးသေဆုံးဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS အစ္စလာမစ်စစ်တေကျောက်အဖွဲ့ကထုတ်ပြန်တဲ့အမတ်သတင်းဌာနကတဆင့်ပြောပါတယ်။အာဖဂန်သတင်းတောက်များဘေးကင်းလုံခြုံရေးကော်မတီ AJSC ကတော့သတင်းတောက်တွေတေဆုံတန်ရရတာကိုအတိအပြည့်ပြောကြလိုက်ပြီးဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။လွတ်လပ်တဲ့ဥရောပအသံ RFERL ကသတင်းတောက်မဟာရမ်ဒူရာနီအပါအဝင်အမျိုးသမီးသတင်းတောက်တဦးနဲ့တခြားသတင်းတောက်တဦးတို့လည်းတေဆုံသွားတယ်လို့ဆိုပါတယ်။ RFE အသံလင်းဌာနကတခြားအမျိုးသား2ဦးလည်းတေဆုံနေတယ်ပါသွားတဲ့အပြင် AFP သတင်းဌာနကလည်းသူတို့ရဲ့ကာဘူးမြို့ကဓာတ်ပုံသတင်းထောက်ချုပ်ရှာမာရိုင်းလည်းတည်ဆုံသွားကြောင်းအတည်ပြုပြောဆိုပါရယ်တင်းလာနေကတိုက်ခိုက်မှုအတွင်းအာဖဂန်နိုင်ငံကနာမည်ကြီး A1 TV သတင်းဌာနကလည်းသူတို့ရဲ့ဝန်ထမ်းအုပ်တည်ဆုံသူတွေထဲမှာပါဝင်ကြောင်းအတည်ပြုပြောဆိုပါရယ်တင်းလာနေမှာနဲ့ပိုင်းရုံးတက်ချိန်မှာအသေးခံဖောက်ခွဲရေးသမားကမော်တော်ဆိုင်ကယ်နဲ့အာဖဂန်ထောက်လှမ်းရေးဌာနရုံးချုပ်မှာအသေးခံဖောက်ခွဲခဲ့တာလို့မျက်မြင်သက်တည်တွေနဲ့အာဖဂန်အာဏာပိုင်တွေကပြောပါရယ်ပထမပောက်ကွဲမှုအတွက်ကယ်ဆယ်ရေးလုပ်နေကြသူတွေထံကိုသတင်းတောက်အယောင်ဆောင်ထားသူကနောက်ထပ်အသေးခံဘုံးတစ်လုံးနဲ့ဖောက်ခွဲခဲ့တာလို့ကာဘူးမြို့ရဲတပ်ဖွဲ့ကပြောပါတယ်